အင်ဒိုနီးရှားနိုင်ငံကဘာလီဘုံခွဲသူတွေနဲ့တခြားစစ်သွေးကြွတွေယုံကြည်လေးစားတဲ့အစ္စလာမ်ဘာသာရေးခေါင်းဆောင်ဥဘကာဘာရှီယားကိုအင်ဒိုနီးရှားနိုင်ငံကပြန်လည်ပေးလိုက်ပါတယ်။သူ့ရဲ့အဆောင်ရောက်ယူဆတွေကိုဆွတ်လွတ်မယ်ဆိုတဲ့အချက်ကြောင့်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကသူ့ကိုထောင်ဒဏ်15နှစ်ချမှတ်ထားရကနေရှော့ပေးပြီးတော့ပြန်လည်ပေးလိုက်တာဖြစ်တယ်ဆိုပြီးတော့သူ့ရဲ့ရှေ့နေတွေကဒီကနေ့မှအတိအပြုပြောကြလိုက်ပါတယ်။သူ့ရဲ့အနာပိုင်နေအနေနဲ့ဘာသာရေးခင်းလို့ရမယ်ဆိုတဲ့ယူဆအပေါ်မှာသူ့ဘက်ကလက်ခံမှုညှင်းဆန်နေတာကြောင့်သူ့ကိုအရင်ကတော့ပြစ်ဒဏ်ကနေလွတ်ပေးလို့မရခဲ့ပါဘူး။အဘူဘကာဘာရှီယားကဒူသာလင်ဘုရားသခင်နဲ့ပြန်လည်ဖြည့်ဆို့နိုင်တဲ့သူတဦးတည်းဖြစ်ပြီးတော့အင်ဒိုနီးရှားနိုင်ငံအနေနဲ့လည်းအစ္စလာမ်ဥပဒေနဲ့အုပ်ချုပ်တင်တယ်ဆိုပြီးတော့အခိုင်အမာပြောကြားခဲ့တာပါ။အင်ဒိုနီးရှားနိုင်ငံမှာလာမယ့်ဧပြီလမှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်ဘယ်သက်စည်းုံးလာတွေလှုပ်လာနေချိန်မှာပဲအခုလိုမျိုးသူ့ကိုလွှတ်ပေးလိုက်တာဖြစ်ပါတယ်။သမ္မတဝီဒိုလိုနဲ့အပြန်ရွေးချယ်ခံမဲ့တိုက်ခိုက်ကောင်းဆောင်တွေကဘာရှီယားဟာအစ္စလာမ်ဘာသာဝင်စစ်စစ်မဟုတ်ဘူးဆိုပြီးတော့တိုက်ခါချတိုက်ခိုက်ပြောဆိုနေကြတာဖြစ်ပါတယ်။အစ္စလာမ်နိုင်ငံရဲ့ဘာရီဥက္ကဋ္ဌနဲ့သမ္မတဝီဒိုဒိုရဲ့ရွေးကောက်ပွဲအောင်နိုင်ရေးချန်ပီယံဖြစ်တဲ့ရှီနီယူစရောမဟန္ဒရာကတော့သူ့အနေနဲ့ဘာရှီယားကိုထောင်ထဲချမှတ်ထားတာနဲ့ပတ်သက်ပြီးတော့သမ္မတဝီဒိုဒိုစီကိုတင်ပြခဲ့တယ်ဆိုပြီးတော့ဒီကနေ့ပြုလုပ်တဲ့သတင်းမှာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်ခင်ဗျာ။